ိုင်းလုံသမားဝန်ကြီးဌာနအလုတ်ကင်ဦးစီးဌာနလူဝင်မှုကြီးကြပ်ရေးဌာနရဲဌာနအပါအဝင်ဌာနဆိုင်ရာပေါင်းစုံကဝန်ထမ်းတွေဟာဘန်ကောက်ရရှ်ပူရီခရိုင်ဥတောင်းဌာနီခရိုင်ချန်ချင်ဆောင်းခရိုင်တွေကဈေးတွေစောက်လုပ်ရေးလုပ်ငန်းတွေအလုတ်သမားတန်းရတွေစတဲ့နေရာပေါင်း200ကျော်ကို3ပတ်ကျော်အတွင်းဝင်ရောက်စစ်ဆေးဖမ်းဆီးခဲ့ရမှာတရားမဝင်နေထိုင်နေတဲ့နိုင်ငံသားတွေအထောက်အထားမပြည့်စုံသူတွေတောင်းနဲ့ချီပြီးဖမ်းဆီးခံခဲ့ရပါတယ်။အခုလိုမျိုးတောင်းနဲ့ချီရှိတဲ့တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ထိုင်းနိုင်ငံအလုတ်ကိုင်ဦးစီးဌာနညွှန်ကြားရေးမှူးချုပ်မစ္စတာဆွန်ချိုင်းကတော့အခုလိုပြောဆိုသွားပါတယ
်။ဒီတော့သူทางประเทศนะครับโจมตีนะครับโดยกฎหมายฉบับนี้นะครับได้มีการยกเลิกกฎหมาย2ฉบับด้วยกันของเรานะฮะฉบับแรกก็คือตัวพระราชบัญญัติการทำงานของคนต่างด้าวปี2551
ท้ายลงตมาวินิจฐานะอนิเนี่ยအခုလိုမျိုးနိုင်ငံတဝန်းလုံးမှာပြန့်နှံ့နေတဲ့တရားမဝင်အလုပ်သမားတွေကိုစီစစ်ဖို့လှုံ့ဆော်ခဲ့ရတာကတော့လူကုန်ကူးမှုတွေကိုထိန်းချုပ်နိုင်ဖို့နဲ့ထိုင်းနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ချဲ့ရေးလုပ်ငန်းတွေမှာအားနည်းချက်တွေရှိတယ်ဆိုပြီးနိုင်ငံတကာကဝေဖန်မှုတွေခံနေရတဲ့အတွက်လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုထိန်းချုပ်နိုင်ဖို့လှုံ့ဆော်ခဲ့တာဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းတရားမဝင်အလုပ်သမားတွေကိုဖမ်းဆီးနိုင်ရေးရက်ပေါင်း120စီမံချက်စပြီးအကောင့်ထဲပေါ်ရမှာ24ရက်အတွင်းမှာမြန်မာအပါအဝင်နိုင်ငံသားအလုပ်သမား8000နီးပါးဖမ်းဆီးရမိခဲ့တယ်လို့လည်းဆိုပါတယ်။ဒီထဲမှာမြန်မာ6000နီးပါးပါဝင်ပြီးလူဦးရေအများဆုံးဖြစ်ပါတယ်။စစ်စေးအဖွဲ့တွေကဖမ်းဆီးခဲ့သူတွေထဲမှာမြန်မာလူသမား 98,868 ဦးအပါအဝင်တမောရီးယားအလုပ်သမား 11,913 ဦးလာအိုအလုပ်သမား 9,582 ဦး BNN အလုပ်သမား22ဦးနဲ့တခြားနိုင်ငံသားအလုပ်သမား2,424ဦးတို့ကိုဖမ်းဆီးစစ်ဆေးခဲ့ပြီးတချို့ကတော့ဒဏ်ကြေးပေးဆောင်ခံခဲ့တာတွေတချို့ကတော့နေရပြန်ပို့တာအပါအဝင်အရေးယူခံရမှာဖြစ်ပါတယ်ရှင်